ရုရှားနိုင်ငံရဲ့ကာလရှိခေါင်းဆောင်ဗလာဒီမီယာပူတင်ကို2036ခုနှစ်အထိသမ္မတအဖြစ်ဆက်လက်ထမ်းဆောင်권ပါဝင်တဲ့အခြေခံဥပဒေပြင်ဆင်ချက်အတည်ပြုဖို့နိုင်ငံတော်မဲပေးခဲ့ကြပြီဖြစ်ပါတယ်။ဒါပေမဲ့သူကရောလုပ်ပါမလားဆိုတာကမေးစရာဖြစ်ပါတယ်လို့ချားစ်မိန့်စ်ကရုရှားနိုင်ငံမော်စကိုမြို့တော်ကနေသတင်းပေးပို့ထားပါတယ်။ နှစ်ပေါင်း20အာနာရယူထားတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြီးခဲ့တဲ့နှစ်ချက်အကြီးမားဆုံးနိုင်ငံရေးအောင်မြင်မှုကတော့သူ့ရဲ့သမ္မတတက်တန်းကန့်သက်ချက်ကိုပြင်ဆင်တဲ့အခြေခံဥပဒေပြင်ဆင်ရေးလမ်းဖွင့်နိုင်ခဲ့မှုပါ။ရုရှားကောင်းဆောင်ကိုလာမဲ့ဆယ်စုနှစ်အထိအာနာဆက်လက်ယူဖို့2020လွေရာသီမှာလုပ်တဲ့လူမှုစံတာခံယူပွဲကထောက်ခံခဲ့တာပါ။ဒါပေမဲ့ပူတင်ရဲ့အစီအစဉ်ကရှ
တင်ကြီး
ကျွန်တော်အနေနဲ့လုပ်မယ်မလုပ်ဘူးဆိုတာကတော့အပြတ်မပြောနိုင်သေးဘူ
းပူတင်ရဲ့အခုဆောင်ရွက်ချက်ကလက်ရှိသမရသက်တမ်းကုန်မဲ့2024ခုနှစ်မကုန်ခင်မှာအစိုးရအတွင်းအပြိုင်မှုနောက်သူရရုကဖေရှားရမယ်အရေးတို့ကနေရှောင်ကျဉ်လိုက်တာဆိုလဲပြောကြပါတယ်ဒါပေမဲ့လည်းထင်မထားတဲ့တာဝန်သစ်တွေနဲ့အာဏာအနှင်းမှုတစ်ခုလို့နိုင်ငံရေးသုံးသပ်သူတွေကတော့ရှုမြင်နေကြပါတယ်သမိုင်းပညာရှင်အလက်စီကူစနက်ဆော့ကအခုလို့ပြောပါတယ
် The system is very much
ပြောရရင်တော့စနစ်ရဲ့အခြေခံအုတ်မြစ်လို့သူ့ကိုအလွန်အမင်းအလေးပေးထားတယ်ဒီနိုင်ငံဟာသူ့လက်နဲ့ပုံဖော်ထားတယ်ဆိုတာကိုသူသိကုန်ယူတဲ့ချက်ဖြစ်ပါတယ်
။ကမ္ဘာတလောကိုရိုနာကပ်ဘေးကရုရှားပြည်သူတွေတင်အကြီးအကျယ်ထိခိုက်သက်ရောက်တာမဟုတ်ပါဘူး။သမ္မတပူတင်အတွက်လည်းအကျွမ်းတဝင်မရှိတဲ့အခန်းကဏ္ဍတစ်ခုတည်းကိုကြာရောက်သွားစေတာပါ။ကမ္ဘာခေါင်းဆောင်တဦးကကမ္ဘာဇက်ခုံဘောကနေဖယ်ပြီးနိုင်ငံရဲ့ကျန်းမာရေးပြဿနာနဲ့စီးပွားကျမှုကိုကန့်တွယ်ဖြေရှင်းဖို့ဖြစ်လာပါတယ်။နိုင်ငံရေးသုံးသပ်သူ Dmitry Oshkin ကရုရှားဘာသာစကားနဲ့အခုလိုပြောပါတယ
်
သူကအမြဲတမ်းရုရှားကိုကိုယ်ဘာသာထူထောင်စေတယ်နိုင်ငံတကာစက်ခုံမှနေပြီးအမေရိကန်ကိုတုံ့ပြန်ထိုးနှက်တယ်လူမှုရေးရာပြဿနာတွေပင်စင်လာစားနဲ့ကျန်းမာရေးဆောက်ရှောက်မှုတွေကသူ့နယ်ဘာမှမတက်ဆိုင်ပါဘူးလို့ပြောသွားပါတယ်ဒီနေ့အတွင်းမှာပဲကပ်ဘေးယောဂါကိုထိန်းချုပ်ကင်တွယ်မှုစည်းပွားချမှုနဲ့ဘဝကထိမ့်ချုပ်တဲ့အုတ်ချုပ်မှုပုံစံတွေအပေါ်မှာမကျေနပ်မှုပိုများလာတာနဲ့လေပူတင်ရင်ဆိုင်နေရတာပါပြီးခဲ့တဲ့ဩဂုတ်လထုံးကဆိုက်ဘီးရီးယားမှာအတိုက်ခံခေါင်းဆောင်အလက်စီနက်ဖနီတေလူမျိုးပါအစိတ်ခတ်ခံရတာကြောင့်ပူတင်ရဲ့အုတ်ချုပ်မှုအောက်မှာနိုင်ငံရေးလွတ်လပ်ခွင့်အကန့်အသတ်တွေနဲ့ပတ်သက်ပြီးမေးခွန်းတွေထွက်ပေါ်လာပါတယ်အထူးသဖြင့်တော့ရုရှားလူငယ်တွေချမ်းမှာရသက်ပံသမရအဖြစ်ပူတင်ကိုစိတ်ဝင်စားမှုယောနေနေစေပါလို့သဘောထားစစ်တမ်းတွေနဲ့ဥဆောင်အတိုက်ခံတွေကပြောပါတယ်။အတိုက်ခံနိုင်ငံရေးသမား Dmitry Gudkov ကအခုလိုပြောပါတယ်ပူတင်ကို2036ခုနှစ်အထိအာဏာဆက်ရှိစေချင်လားလို့လူတွေကိုတိုက်ရိုက်မေးရင်အများစုကမလိုလားဘူးလို့ဖြေကြမှာပါသူတို့ကိုဘာမှရှင်းပြစရာတောင်မလိုပါဘူးလို့ပြောသွားပါတယ်။ဖိနှိပ်ချုပ်ချယ်တဲ့ဥပဒေသစ်တွေနဲ့သမရဟောင်းတွေအတွက်ပြစ်ဒဏ်ကနေလွတ်ငြိမ်းခွင့်ပြဋ္ဌာန်းချက်တွေရှိနေတာကြောင့်ရုရှားခေါင်းဆောင်အနေနဲ့တိတ်ပြီးအန္တရာယ်မရှိတဲ့သဘောဆောင်ပါတယ်။အခုအချိန်မှာရုရှားနိုင်ငံရေးကိုချုပ်ခိုင်ထားသူအဖြစ်ဆက်ရှိနေတဲ့ပူတင်အနေနဲ့သူ့ရဲ့နိုင်ငံရေးအနာဂတ်ကိုအပြတ်မဆုံးဖြတ်ရသေးပါဘူး။ဒါကြောင့်2021နဲ့အလွန်ကာလမျှော်ကြည့်ရင်တော့နိုင်ငံအနေနဲ့မရေမရာရှိနေသေးပါရှင်